Vietnam Siwa Toloi Company Nanogen Pharmaceutical Biotechnology GSC ကလူတွေနဲ့ပြုလုပ်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှုကိုခြားသာပရိနေကစတင်လိုက်ပြီးဖြစ်ပါတယ်။ BB စန္ဒလေးအောင်စမ်းသပ်ခံသူ3ယောက်နဲ့စတင်စမ်းသပ်လိုက်တာဖြစ်ပြီးသူတို့ကို Vietnam စစ်တပ်စစ်ဆေးရုံမှာ82နာရီစောင့်ကြည့်မှာဖြစ်ပါတယ်။အခုပထမအဆင့်စမ်းသပ်မှုမှာလူ60ပါဝင်မယ်လို့လည်း Vietnam ကျွမ်းမာရေးဝန်ကြီးဌာနကပြောပါတယ်။စမ်းသပ်ခံတဲ့သူတွေမှာကာကွယ်ဆေးစမ်းသပ်မှုပေးထွက်ဆိုးကျိုးတစုံတရာရှိခဲ့ရေးကုသပေးဖို့ဆရာဝန်တွေအသိရှိနေတယ်လို့လည်းဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်။
Thì chúng tôi quan niệm là COVID là giặc thì chúng tôi đang chuẩn bị những cái
COVID ကိုလူတိုင်းကရန်သူလိုသတ်မှတ်ထားတယ်လို့ထင်ပါတယ်ဒါကြောင့်ကျွန်တော်တို့တိုက်ပွဲဝင်သလိုပြင်ဆင်ထားပါတယ်အခုဆေးစမ်းသပ်မှုတွေမှာလုပ်ရမယ့်အလုပ်အလုံးကိုတိုက်ပွဲဝင်စစ်တပ်တရအနေနဲ့သဘောထားပါတယ်ဒီတိုက်ပွဲကိုတေးကြာကြိုတင်ပြင်ဆင်ထားပြီးအနိုင်ရအောင်တိုက်ရမှာပါလို့ Vietnam စစ်ဆေးရုံဒါရိုက်တာဒိုကူယက်ကပြောပါတယ်ဗီယက်နမ်နိုင်ငံရဲ့ကာကွယ်ဆေးသုတေသနလုပ်ငန်းနဲ့ထုတ်လုပ်တဲ့လုပ်ငန်းစဉ်တွေကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအသိအမှတ်ပြုထားပြီးဖြစ်တာကြောင့်နာနိုကိုဗစ်ကာကွယ်ဆေးစမ်းသပ်မှုဖြစ်စဉ်ကဒီကမ္ဘာလုံးကသုတေသနပြုစမ်းသပ်မှုဖြစ်စဉ်နဲ့ဆင်တူပါတယ်လို့လည်းဗီယက်နမ်ကျန်းမာရေးဝန်ကြီးဌာနသိပ္ပံတဲ့နည်းပညာဌာနကတော်ဘထနာမှုကိုယ်ငိုကွမ်းကပြောပါတယ်ဖူပြိုဆဲနိုင်ငံတွေအနေနဲ့ကာကွယ်ဆေးရဖို့ကိုချမ်းသာတဲ့နိုင်ငံတွေနဲ့အပြိုင်ကြိုးစားနေရတဲ့အချိန်မှာဗီယက်နမ်နိုင်ငံကအခုလိုစမ်းသပ်မှုကိုပြုလုပ်လိုက်တာဖြစ်ပါတယ်ဗီယက်နမ်မှာအခုလူနဲ့စမ်းသပ်မဲ့နာနိုကိုဗစ်ဆေးအပါအဝင်ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးစမ်းသပ်မှု၄ခုပြုလုပ်နေတာဖြစ်ပြီးနာနိုကိုဗစ်ထိုးစစ်တစ်လုံးခမန်းချီ$5လောက်ကျသင့်မယ်လို့ကုမ္ပဏီကိုယ်စားလှယ်တစ်ဦးကပြောပါတယ်လူကြီး96တန်းရှိတဲ့ဗီယက်နမ်နိုင်ငံမှာအခုအထိယောဂကုသသူ1400ကျော်နဲ့သေဆုံးသူ35ယောက်ပဲရှိတာပါ